ရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးအသေးစိတ်ဆောင်ရွက်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့မနေ့ဖြန်တနင်္လာနေ့မှာနေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးနှစ်ဖက်တာဝန်ရှိသူတွေပါဝင်မဲ့အကောင့်ထယ်ဖို့ရေးအဖွဲ့ဖွဲ့ဖို့ရှိနေပါတယ်။ဆွေးနွေးပွဲမှာပါဝင်ဆောင်ရွက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီး Reuters သတင်းကအခုလိုဖော်ပြတာပါ။ဖြည့်ရှင်းပွဲကိစ္စတွေရှိနေသေးတဲ့အကြောင်းနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးသူတွေတဲကပထမအထုပ်ဌာနေပြန်နိုင်မဲ့အချိန်နဲ့ပတ်သက်လို့လဲရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းဆွေးနွေးပွဲတက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အကြီးတန်းတာဝန်ရှိသူနှစ်ဦးကပြောပါတယ်ဒုက္ခသည်တွေကိုနှစ်ဖက်ပူးရဲစီစစ်ရေးဘလို့လုပ်မလဲဆိုတာကလည်းဖြည့်ရှင်းရမယ့်အဓိကအချက်တစ်ခုဖြစ်တယ်လို့ပြောပါတယ်အဖွဲ့ဝင်၁၄ဦးပါဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူစာဟီဒူဟာဂီကတော့ဒုက္ခသည်တွေဌာနေပြန်ရမှာအဆင်ပြေစေမဲ့အခင်းအကျင်းမျိုးဖန်တီးပေးရကစိန်ခေါ်ချက်ဖြစ်တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာခုလုံနေတဲ့ဟိန္ဒူ900ကိုမြန်မာဘက်ကအစိုးပြုထားပြီးဌာနေပြန်ရေးအတွက်လည်းသဘောတူထားပြီးဖြစ်ကြောင်းသူတို့နဲ့အတူမွတ်စလင်900လည်းပထမအထုပ်ဌာနေပြန်လာမဲ့သူတွေထဲမှာပါလာနိုင်ကြောင်းမြန်မာအစိုးရပြောခွင့်ရဦးစော်ထေးကပြောဆိုထားပါတယ်။အကောင့်အစိုးအတွေ့အကြုံတွေကိုလေ့လာနိုင်မှာဖြစ်တဲ့အတွက်ပထမဆုံးဌာနေပြန်ရေးလုပ်ငန်းစဉ်ကအရေးကြီးတယ်လို့လည်းဦးစော်ထေးကထပ်လောင်းပြောဆိုပါတယ်ရှင်။